ဖိုင်ဇာဆေးကုမ္ပဏီထုတ်တောက်ဆေးပြားကိုကိုဗစ်ရောဂါကုသရမှာအရေးပေါ်သုံးစွဲဖို့အမေရိကန်ဆေးဝါးနဲ့အစားအစာကြီးကြပ်ရေးဌာန FDA ကခွင့်ပြုလိုက်တဲ့အကြောင်းကုမ္ပဏီကဗုဒ္ဓနေ့မှာကြေညာပါတယ်။ဖိုင်ဇာကုမ္ပဏီထုတ်တောက်ဆေးကိုတခြားဆေးတစ်မျိုးဖြစ်တဲ့ Ritonavir နဲ့တွဲဖက်သုံးစွဲတဲ့အခါကျန်းမာရေးအားနည်းသူတွေအတွက်ဆေးရုံတင်ကုသရတာသေဆုံးတာတွေကိုကာဝေးရမှာ90ရာခိုင်နှုန်းထိရောက်မှုရှိတယ်လို့လည်းကုမ္ပဏီကပြောပါတယ်။ကိုဗစ်ရောဂါကိုအိမ်မှာပဲဆေးတောက်ပြီးကုနိုင်မဲ့ပထမဆုံးဆေးမျိုးစားဖို့တော့အသက်၁၂နှစ်နဲ့အထက်အရွယ်ကျန်းမာရေးအားနည်းသူတွေအတွက်အသုံးပြုခွင့်ပေးလိုက်တာပါဆေးရုံတော့အမေရိကန်မှာဖြန့်ချီဖို့အသင့်ဖြစ်နေပြီး၈နှစ်2022ခုနှစ်မှာလူနာ120စာဆေးပက်လက်အောင်တောက်နိုင်မဲ့ပမာဏအထိထုတ်လုပ်မှာဖြစ်တဲ့အကြောင်းလဲ Pfizer ကုမ္ပဏီကပြောထားပါတယ်ဆေးတစ်ပက်လက်စာကိုဒေါ်လာ530ကုန်ကျမှာဖြစ်ပြီးအမေရိကန်အစိုးရကတော့လူနာ100စာစာမှာယူထားပါတယ် Paxlovid လို့အမည်ပေးထားတဲ့ဆေးရုံတော့ကိုဗစ်ရောဂါလူနာတွေ12နာရီကိုတစ်ချိန်5ရက်တောက်သုံးရမှာဖြစ်ပါတယ်ဆေးတောက်မဲ့လူတွေရေအနေနဲ့လဲကိုဗစ်ရောဂါပိုကူးစက်ခံရတဲ့အကြောင်းအတိအပြည့်ချက်ထောက်ထားပြသကြရမှာဖြစ်ပါတယ်